Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်ဒီစီမြို့တော် VOA American တန်ရဲ့2014ခုနှစ်မတ်လ13ရက်ကြာသပတေးနေ့မနက်ဖြန်အစည်းအဝေးတွေကိုလိုင်းဒိုမီတာ24 32နဲ့39တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မခွန်ယူပါအခုမနက်ခင်းအစည်းအဝေးတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ Crimea မှာ CIA ရဝင်ဆွတ်တဲ့ပေါ်ရုရှားအနေနဲ့ပေးဆက်ရတော့မယ်လို့ American သမ္မတကတတိပေးလိုက်ပါတယ်။ပျောက်ဆုံးနေတဲ့မလေးရှားလေရင်ရဲ့အစိပ်ပိုင်းဖြစ်ဖွယ်ရှိတဲ့ဂျိုဒူရုပ်ပုံတွေကိုတရုတ်ကထုတ်ပြလိုက်ပါတယ်။ရခိုင်ပြည်နယ်ကလူခွေရေးခြေနေဟာပိုဆိုးလာနေတယ်လို့ကုလသမဂ္ဂထူးဆောင်ဆန်းစစ်ဆေးသူကပြောလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
။ဒီမနက်ခင်းသတင်းဆောင်ပါတွေမှာတော့ဒီလာမယ့်ဗန္ဒာရေးနှစ်မှာစတင်ကျင့်သုံးမယ့်ဝင်ငွေခွင်နဲ့ကုန်သွယ်ရေးလုပ်ငန်းခွင်ဥပဒေသစ်နှစ်ရပ်ကိုအတည်ပြုလိုက်တဲ့အကြောင်းနဲ့အတူဖယ်ရှားခံခဲ့ရတဲ့သမီးကလေးကြေးရွာနေလူတချို့က DKBA ရဲ့ကန့်လန့်ချက်အရပဲခူးတိုင်းကရင်ပြည်နယ်အတွင်းမှာနေရာထိုင်ခင်းတွေတွားရောက်ကြည့်ရှုခဲ့ကြပါတယ
်။လိုက်ပါမလိုက်ပါနဲ့လို့တော့ဘသူမှမပြောဘူးမဆုံးချက်ပေးဘူး။အဲ့တော့ဦးစင်းအနေနဲ့ကတော့အချိုးချောင်းကဒီလိုရှိတယ်အလောက်ကန်ခွင့်လမ်းကတော့ဒီမှာနဲ့ကိုအစိုးရချပေးတဲ့ဟာတဲ့ကို
သွားသားတွေနဲ့တူ DKBA နဲ့မြေထဲကိုရောက်ရှိခဲ့တဲ့အောင်သိတိဘုံကြီးကျောင်းဆရာတော်ပါနိုင်ငံတကာသတင်းဆောင်ပါတွေမှာတော့မလေးရှားလေကြောင်းပိုင်လေယာဉ်ထူးဆန်းစွာပျောက်ဆုံးတဲ့အချိန်နေယူကရိန်းနိုင်ငံပိုင် Crimea ဒေသကရုရှားဘက်ကိုပူပါမလားယူကရိန်းနိုင်ငံပိုင်မြေဖြစ်ပဲဆက်လက်တည်ရှိနေနိုင်မလားဆိုတာတွေကိုလည်းနားဆင်ကြားရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်တော့ထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးပါမယ်ရှင်
ယူကရိန်းနိုင်ငံရေးမှာဆက်ပြီးဝင်ဆွတ်ဖက်နေမယ်ဆိုရင်ရုရှားအနေနဲ့တံပိုးပေးဆက်ရအောင်နောက်နိုင်ငံတွေကလုပ်တော့မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဗိုလ်ဒူးနေမှာထပ်ပြီးသတိပေးလိုက်ပါတယ်။မစ္စတာအိုဘားမားဟာအင်ပီရိုမှာယူကရိန်းယာယီဝန်ကြီးချုပ်အက်စင်ဂျီယက်စင်ယုကနဲ့အတူပြောခဲ့တာပါ။မိမိတို့ဟာယူကရိန်းနိုင်ငံနဲ့တူကရက်တည်သွားမယ်လို့မစ္စတာအိုဘားမားကဧည့်သည်ဝန်ကြီးချုပ်ကိုပြောခဲ့ပါတယ်။ယူကရိန်းခရိုင်းမီးယားဒေသမှာရုရှားစစ်တပ်ရှိနေတာဟာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုကိုချင်းချောင်းမှုတစ်ခုဖြစ်တယ်လို့သမ္မတကပြောပါတယ်။ခရိုင်းမီးယားဒေသကိုယူကရိန်းနိုင်ငံတွေကနေခွဲထွက်မထွက်ဆုံးဖြတ်ဖို့ရုရှားကြောတော့နောက်ခံတဲ့တနင်္ဂနွေနေ့မှာလုပ်ဖို့စီစဉ်ထားတဲ့လူမှုဆန္ဒခံယူပွဲကိုအမေရိကန်ပြည်ထောင်စုကလုံးဝပယ်ချတယ်လို့လည်းမစ္စတာအိုဘားမားကပြောပါတယ်။အဲဒီလူမှုဆန္ဒခံယူပွဲဟာအပြည်ပြည်ဆိုင်ရာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ရဲ့ထောက်ခံမှုပေါ်ကျေးဇူးတင်ကြောင်းဝန်ကြီးချုပ်ယက်စင်ယူကပြောခဲ့ပြီးသူ့အစိုးရဟာရုရှားနဲ့စကားပြောဖို့လုံးဝအဆင်သင့်ဖြစ်နေပြီးဆန္ဒရှိတယ်လို့ပြောပါတယ်
။ပျောက်ဆုံးနေတဲ့မလေးရှားလေယာဉ်ရဲ့ပိုင်းဆိုင်တွေတောင်တရုတ်ပင်လယ်ပြင်ထဲမှာမျောနေတာမျိုးဖြစ်နိုင်တဲ့ကောင်းကင်တပ်ပုံတွေကိုဒီအစိုးရကထုတ်ပြန်လိုက်ပါတယ်ဒီပုံတွေကိုမလေးရှားက Boeing Samsung 7ပျောက်ဆုံးသွားတဲ့နောက်တနေ့ဖြစ်တဲ့တနင်္ဂနွေနေ့ကရပ်ယူခဲ့တာဖြစ်ကြောင်းတရုတ်အစိုးရရဲ့ကြေညာချက်ကိုကိုးကားပြီးအစိုးရသတင်းဌာနကဖော်ပြလိုက်ပါတယ်ဒီပုံတွေကိုဗုဒ္ဓဘူးနေ့ရောက်မှထုတ်ပြန်လိုက်တာပါပုံတွေထဲမှာပင်လယ်ပြင်ထဲမှာမျောနေတဲ့ကြီးမားတဲ့အရာဝတ္ထု၃ခုကိုတွေ့ရပြီးမလေးရှားနဲ့ကမ်ဘောဒီးယားနှစ်နိုင်ငံရေပိုင်တဲ့ကြားမှာတွေ့ရှိရတာပါဒီပုံတွေကိုပျောက်ဆုံးဂျက်လင်ပြန်တန်းတဲ့မူလလမ်းကြောင်းပေါ်မှာတွေ့ရတာဖြစ်ပါတယ်။ဒီဂျိုရုဓာတ်ပုံတွေထဲမှာတွေ့ရတဲ့ပစ္စည်းတွေဟာဘာတွေလဲဆိုတာမသိရသေးသလိုစုံစမ်းစစ်ဆေးမှုတွေလည်းဂုဏ်ရီမလုံနိုင်သေးတဲ့အတွက်အတိအကျပြောဖို့ခက်နေပါတယ်။မလေးရှားလေကြောင်းခီးစဉ်အမှတ်383ရဟာစနေနေ့အစောပိုင်းကလေးကကွာလာလမ်ပူကနေတရုတ်နိုင်ငံဘေကျင်းကိုအသွားလမ်းမှာပျောက်ဆုံးနေတာပါ။လင်းမြော်မှာတော့ခီးတဲ့239ဦးလိုက်ပါသွားပါတယ်။ဗုဒ္ဓဘူးနဲ့အစောပိုင်းတုန်းကတော့လင်းရင်ပြောက်အတွက်ရှာဖွေမဲ့ area အကျယ်ဝန်းကိုမလေးရှားအစိုးရကထပ်ပြီးချဲ့လိုက်ပါတယ်။ရေပြင်စတူရန်မိုင်3000ခွဲအကျယ်ဝန်းမှာနိုင်ငံပေါင်း12နိုင်ငံကလင်းရင်တွေတင်းမော့တွေပတ်ဝန်းပြီးလိုင်းလံရှာဖွေနေကြတာဖြစ်ကြောင်းမလေးရှားခီးသွားဌာနဝန်ကြီးကပြောပါတယ်
။နယူးယောက်မြို့ကလူနေစာဝန်းတစ်ခုပေါက်ကွဲပြီးပြူကျခဲ့တဲ့အတွက်အမျိုးသမီး2ဦးသေဆုံးပြီးတခြားလူ20ကျော်ဒဏ်ရာရသွားပါတယ်။ဗိုလ်ဒူးနေကပေါက်ကွဲမှုဖြစ်တဲ့အချိန်မှာလူတို့ချို့ဟာအဆောက်အဦထဲမှာရှိမနေခဲ့ဘူးဆိုတာတော့မှပဲပျောက်ဆုံးနေသူတွေရှိနေတယ်လို့မြို့တော်ဝင်ဘီလ်ဒူဘယ်စီယိုကပြောပါတယ်
။ This is a tragedy of the worst kind because there was no indication in time
လူတွေကိုကယ်တင်ဖို့အလားအလာအချိန်မီများခဲ့တာကြောင့်ဒါဟာအဆိုးရွားဆုံးဘေးရန်တွေမျိုးစားတစ်ခုဖြစ်ပါတယ်လို့နယူးယောက်မြို့တော်ဝင်ဘယ်စီယိုကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။တဘာဝတောင်ကြီးစိတ်ထွက်နေတဲ့အနံ့ရတယ်လို့အနာကအဆောက်အဦမှနေထိုင်သူတူကပြောခဲ့ပြီးသိမကြခင်မှာပဲနယူးယောက်မြို့ဟာလမ်အရက်မှာဗိုလ်ထူးနေမနက်ခင်းပိုင်းကပေါက်ကွက်မှုဖြစ်ခဲ့တာပါ။အဲ့ဒီရက်ကွက်ကိုသဘောတောင်ခွင့်ပြန်ပြူပေးနေတဲ့ Consolidated Edison Company ကဝန်ထမ်းတယောက်ကိုလွှတ်ခဲ့ပြီးမဲ့ပေါက်ကွက်မှုဖြစ်ပြီးမှာပဲအဲ့ဒီဝန်ထမ်းတွေရောက်သွားခဲ့ပါတယ်။ဒဏ်ငွေစိမ့်ထွက်တာကြောင့်ပေါက်ကွက်သလားဆိုတာကိုတော့ကုမ္ပဏီပြောရေးဆိုခွင့်ရှိသူကခံမှန်းမပြောခဲ့ပါဘူး
။ဆူဒန်နိုင်ငံမှာတည်ဆုံသွားတဲ့ဆန္ဒပြចောင်းသားတို့ရဲ့အတုပအခမ်းအနားကျင်းပခဲ့ပြီးနောက်ပိုင်းတော်လှန်ရေးအတွက်တောင်းဆိုဆန္ဒပြတဲ့လူအုပ်ကြီးကိုဆူဒန်ရဲတွေကမျက်ရည်ပုံးတွေနဲ့ဖြိုခွင်းခဲ့ပါတယ်။တည်ဆုံတဲ့ចောင်းသားအလီအဘေကာမူဆာအိုင်ဒရစ်အတွက်အ အတူပါလိုက်ပို့တဲ့လူတစ်ထောင်လောက်ကခါတွုံးမျိုးလမ်းမတွေပေါ်မှာအော်ဟစ်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒါဖာဒေတာကအကြမ်းဖက်မှုတွေကိုဆက်ညင်ဆန္ဒပြပွဲတွေအတွင်းရခဲ့တဲ့ဒဏ်ရာနဲ့ចောင်းသားအလီဟာအင်ကာနေကတေဆုံးသွားတာပါ။ဗုဒ္ဓဖူးနေမှာတော့ဆန္ဒပြသူတွေကတော်လန်ကြီးပဲရွေးစရာရှိတော့တယ်လို့အော်ဟစ်ပြီးသမ္မတအိုမာအယ်ဘာရှားအစိုးရနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။တချို့ဆန္ဒပြသူတွေကရဲတွေကိုဂဲရင်နဲ့ပစ်ပောက်ပါတယ်။ចောင်းသားတေဆုံးမှုနဲ့ပတ်သက်ပြီးအသေးစိတ်ကိုမသိရသေးပါဘူး။သူဟာခါတွုံးတက်ကသူဆန္ဒပြပွဲကိုတက်ရောက်လာသူပါ။ Amnesty International ဖွဲ့ကြီးကတော့လုံခြုံရေးရဲတွေကဆန္ဒပြသူတွေကိုမျက်ရည်ဘုံတွေတနက်တွေနဲ့ပစ်ခတ်ခဲ့ပြီးចောင်းသားဟာတနက်ဒဏ်ရာနဲ့တေဆုံးတယ်လို့ပြောပါတယ်။ဆူဒန်အစိုးရကတော့မျက်ရည်ဘုံပဲတုံးခဲ့တယ်လို့ဆိုပါတယ
်။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24kHz 12.3 9.32kHz 63.25ラインドミター39キロヘッツ925とかに投入してみてばいいし。
ビューへ調達ブリニメネフェトリミャを接れなしにじゃやらば。မြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးအခြေအနေဟာပြီးခဲ့တဲ့အောက်တိုဘာလကတည်းကဆိုရင်ပိုပြီးဆိုးရွားလာနေတယ်လို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ဆက်စည်းရေးမှူးထောမတ်အိုဟေကင်ဒါနာကပြောလိုက်ပါတယ်။နှကိုကတည်းကယူရင်းနေတဲ့အခြေအနေဟာဆက်ပြီးဆိုးရွားလာနေတာလို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာစာမျက်နှာ22မျက်နှာပါအစီရင်ခံစာမှာမစ္စတာကင်ဒါနာကပြောထားတာပါ။ကုလသမဂ္ဂလူခွင့်ရေးကောင်စီမှမကြာခင်ဂျပန်အတွင်းတင်သွင်းမဲ့မစ္စတာကင်ဒါနာရဲ့အစီရင်ခံစာမူကြမ်းကိုမတ်လ12ရက်နေ့စွဲနဲ့ကုလသမဂ္ဂကထုတ်ပြန်ခဲ့တာဖြစ်ပါတယ်။မွတ်စလင်လူထုရဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်အပေါ်ခွဲခြားပြီးပြင်းထန်တဲ့ကန့်သက်ချက်တွေဆက်ရှိနေဆဲဖြစ်ပြီးအဲဒါဟာအသက်ရှင်နေထိုင်ခွင့်အပအဝင်တခြားလူခွင့်ရေးပေါင်းစုံပေါ်ဆက်ပြီးတက်ရောက်နေတယ်လို့လည်းမစ္စတာကင်ဒါနာကပြောထားပါတယ်။မစ္စတာကင်ဒါနာရဲ့အစီရင်ခံစာဟာအခြေအနေကိုအတိအကျထင်ရှားခြင်းမရှိတာကြောင့်ဖတ်သူတွေအထင်မြင်လွဲမားစေတဲ့လူမလာဆက်နှစ်ရဲ့နေဆွဲနယ်ပဲမြန်မာဆွေရဘက်ကကြိုတင်ထုတ်ပြန်တဲ့တုံ့ပြန်ချက်ထဲမှာပြောထားပါတယ်။ရခိုင်ပြည်နယ်မှာအိုးရင်ဆွန့်ခွာထွက်ပြေးရသူတွေရဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်ကိုကန့်သတ်မထားဘူးလို့လည်းမြန်မာဆွေရရဲ့တုံ့ပြန်ချက်ထဲမှာဖော်ပြထားပါတယ်။မောင်တော်မြို့နယ်ဒူချဲတန်းကြီးရွာမှာဖြစ်ခဲ့တဲ့ကိစ္စကိုကုလသမဂ္ဂလူခွင့်ရေးကောင်စီကတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့မစ္စတာကင်ဒါနာကအကြံပေးထားပါတယ်။မြန်မာဆွေရကတော့အဲ့ဒီလိုတီးခြားစုံစမ်းမှုမျိုးကိုပယ်ချပြီးကော်မရှင်တစ်ခုဖွဲ့စည်းပြီးတော့စုံစမ်းစစ်ဆေးခဲ့ပါတယ်။အပြင်မြန်မာနိုင်ငံမှာအသက်ရှင်နေထိုင်မှုပုံစံအမျိုးမျိုးပေါ်စစ်ဘက်ကဆက်ပြီးလွှမ်းမိုးထားဆဲဖြစ်တယ်လို့လည်းမစ္စတာကင်ဒါနာကပြောပါတယ်။နိုင်ငံရဲ့အဖွဲ့အစည်းအများစုမှာစစ်ဘက်ဟာအခွင့်အထူးခံကန္တရထားတို့မယ်လို့ဆိုပါတယ်။နိုင်ငံတော်အဖွဲ့အစည်းတွေဟာအများအပြားတာဝန်ခံမှုမရှိသေးဘဲတရားရေးကဏ္ဍဟာလည်းနိုင်ငံတော်ရဲ့လွတ်လပ်တဲ့မန်နိုင်တစ်ခုဖြစ်မလာသေးဘူးလို့သူ့ရဲ့အစီရင်ခံစာထဲမှာမစ္စတာကင်ဒါနာကပြောထားပါတယ်။ဒါအပြင်တရားဥပဒေစိုးမိုးရေးမြန်မာနိုင်ငံမှာတည်ရှိနေပြီလို့မပြောနိုင်သေးကြောင်းဆိုထားပါတယ်။ဒီမိုကရေစီအတွင်ကူးပြောင်းရေးဟာပြိုလွယ်ပြက်လွယ်အဆင့်မှာပဲဆက်ရှိနေသေးပြီးတိုင်းရင်းသားလူနည်းစုတွေဟာဖိနှိပ်မှုတွေကိုဆက်ပြီးခံစားနေရတော့မယ်လို့လည်းမစ္စတာကင်ဒါနာကပြောထားပါတယ်။2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင်အခြေတင်အဖြစ်ဆုံးပုံမှန်ဖြစ်တဲ့ပုံမှန်59စာလုံးအပါအဝင်ပုံမှန်ကွဲတချို့ကိုပြင်ဆင်ဖို့လည်းမစ္စတာကင်ဒါနာကအကြံပေးထားပါတယ
်။မြန်မာနိုင်ငံတွင်သတင်းမီဒီယာလွတ်လပ်မှုတွေရှိလာပေမဲ့မြန်မာမီဒီယာတွေအတွက်ရှေ့လျှောက်ရင်ဆိုင်ရအောင်မဲ့စိန်ခေါ်ချက်အတော်များများရှိနေသေးတဲ့အကြောင်းရန်ကုန်မှာကျင်းပတဲ့eSwiss Center ရဲ့မီဒီယာညီလာခံအတွင်းမှာသတင်းမီဒီယာသမားတွေကမနေ့ကဆွေးနွေးခဲ့ကြပါတယ်။ပြန်ကြားရေးဒုဝန်ကြီးဦးရထွက်ကလည်းမီဒီယာဈေးကွက်အပြိုင်ဆိုင်ဖြစ်လာတဲ့အခါမှာနိုင်ငံခြားမီဒီယာကြီးတွေကပြည်ရင်းသတင်းမီဒီယာတွေကိုလွှမ်းမိုးချုပ်ကန်လာမယ့်အန္တရာယ်တွေရှိတယ်လို့ထောက်ပြဆွေးနွေးခဲ့ပါတယ်။ဒါကြောင့်အစိုးရအနေနဲ့မီဒီယာလုပ်ငန်းကြီးတစ်ခုထဲမှာတင်ပုံနှိပ်နဲ့အတန်းနဲ့လုပ်ငန်းနှစ်ခုပိုင်ဆိုင်ထားတာကိုကန့်သတ်တာရုပ်သံလွှင့်ဥပဒေနဲ့နိုင်ငံခြားယင်းနှိမ့်မြုပ်နှံမှုဥပဒေတွေထဲမှာမီဒီယာဈေးကွက်ထဲနိုင်ငံခြားယင်းနှိမ့်မြုပ်နှံမှုကိုအချိုးသတ်မှတ်တာတွေလှုပ်ဆောင်ထားတယ်လို့ဦးရထွက်ကပြောပါတယ်။ပြည်ရင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့အာဏာရှိသူတချို့ကသတင်းမီဒီယာတွေကိုလောကြီးအုပ်လာတဲ့အခြေအနေတွေကိုလည်းသတင်းမီဒီယာသမားတွေကဆွေးနွေးခဲ့ပါတယ်။လွတ်လပ်စွာရေးသားခွင့်ရှိတဲ့ဆိုပေမဲ့ကန့်သတ်ချက်တွေရှိနေတာအာဏာပိုင်တွေစီကသတင်းအချက်လက်ရယူနိုင်ဖို့အတွက်အခက်အခဲတွေရှိနေတာကိုလည်းသတင်းမီဒီယာသမားတွေဆွေးနွေးခဲ့ကြပါတယ်
။ရန်ကုန်တိုင်းလက်ကူးမြို့နယ်ကစစ်တပ်ပိုင်မြေကိုကျူးကျော်တဲ့ဆိုပြီးပြည်ကြေလကဖယ်ရှားခံခဲ့ရတဲ့တမိကလေးကြီးရွာကရောက်သားတွေကိုပြည်ခံပြိုးပါတီကလင်းမြေတစ်ခုလူဒန်းမယ်လို့ကန့်လန့်ထားခဲ့ပေမဲ့အခုချိန်ထိတော့ဖုံကြီးကျောင်းထဲမှာပဲခိုးလို့နေရဆဲဖြစ်ပြီးအသစ်ပေးမယ်ဆိုတဲ့နေရာမှာလည်းအခက်အခဲတွေရှိနိုင်တဲ့အကြောင်းရွာသားတွေကပြောပါတယ်။ဒီမိုကရေစီကရင်ကျိုးပြတ်မတော်ခေါ် DKBA ကအစိုးရကသာခွင့်ပြုမယ်ဆိုရင်သူတို့ထင်းချိုရနေပြီမှာရွာသားတွေကိုခိုးလုံခွင့်ပေးမယ်လို့ကန့်လန့်ထားတာကြောင့် DGB အစိုးပြုတဲ့ကြောက်ခက်ရွာကိုရွာသားတချို့နဲ့ဒုက္ခသည်တွေကိုကူညီပေးနေတဲ့ဆရာတော်ဦးအက္ကဒမတို့ဗိုလ်ထုနေကတွားရောက်လေ့လာခဲ့ပါတယ်။နောက်ဆုံးရထားတဲ့သတင်းအရကတော့ DGB ကိုအဲ့လိုမျိုးလုပ်ဖို့အစိုးရကခွင့်မပြုဘူးဆိုပြီးအကြောင်းကြားထားတဲ့အကြောင်းသိရပါတယ်။ ပြီးခဲ့တဲ့ဖေဖော်ဝါရီလ၄ရက်နေ့မှာရန်ကုန်တိုင်းလှည့်ကူးမြို့နယ်ကစစ်တပ်ပိုင်းမျိုးကိုကျူးကျော်တဲ့ဆိုပြီးဖေရှားခံရတာကြောင့်ဒုက္ခသည်900ကျော်ဟာဘကူတိုင်းဒေသကြီးအလိုင်းကြီးကျေးရွာအောင်သိတ္တိဘုံကြီးကျောင်းမှာခေါလုံနေကြရတာပါ DGBA ကအကူအညီပေးတဲ့အတိုင်းတောင်းနေခွင့်ရမယ်ဆိုရင်သူတို့တွေလုပ်ကန်စားတော့ဖို့အခွင့်အလမ်းတွေရနိုင်မယ်လို့လည်းရွာသားတွေကမျှော်လင့်နေကြပါတယ်အီရန်အစိုးရဟာအာဏာရှင်အစိုးရဖြစ်တယ်ဆိုပြီးအစ္စရေးမှာရောက်နေတဲ့ပြည်ထောင်ကြီးချုပ်ဒေးဗစ်ကင်မရွန်ကအစ္စရေးလွှတ်တော်မှာပြောတဲ့မိန့်ခွန်းထဲမှာပြစ်တင်ရှုတ်ချလိုက်တယ်လို့ပါလက်စတိုင်းလက်နက်ကင်တွေကိုလက်နက်တပ်ဆင်ပေးဖို့ရှက်ဖွယ်လိလိလုပ်နေတယ်လို့လည်းဆွဆွဲပြောဆိုခဲ့ပါတယ်။အီရန်နိုင်ငံနျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်နဲ့အစ္စလာမ်ရဲ့အစွမ်းအဝါးရကိုတိုက်ဖြတ်တဲ့နေရာမှာပြည်ထောင်နိုင်ငံဟာအစ္စရေးနိုင်ငံနဲ့အတူတကွရပ်တည်သွားမယ်လို့လည်းမစ္စတာကင်မရွန်ကပြောပါတယ်။အစ္စရေးကိုတပိတ်မှောက်ဖို့နဲ့တရားမဝင်ဖြစ်အောင်လုပ်ဖို့ကြိုးပမ်းတာတွေကိုရင်ဆိုင်သွားမယ်လို့လည်းပြည်ထောင်ကြီးချုပ်ကပြောပါတယ်။ဂျူးအခြေချနေထိုင်မှုတွေနဲ့ဆက်ဆက်တယ်လို့ဆိုတဲ့အစ္စရေးကုမ္ပဏီတွေမှာယင်းနှိမ့်နှံတာဒါမှမဟုတ်ကုန်သွယ်တာကိုဥရောပတိုက်ကစီးပွားရေးလုပ်ငန်းတွေနဲ့အငြိမ်းစားရန်ပုံငွေအဖွဲ့အစည်းတို့ကဖြတ်တောက်ထားတာပါအစ္စရေးနဲ့ပါလက်စတိုင်းတို့အကြားခိုင်မာမှုမရှိတဲ့ညီညာရေးသဘောတူညီချက်တစ်ခုရရေးအမေရိကန်ကကြိုးပမ်းနေတာကိုထောက်ခံတဲ့အကြောင်းလဲပြည်တွင်ဝန်ကြီးချုပ်ကပြောခဲ့ပါတယ်အခုအစ္စရေးနိုင်ငံခီးစဉ်ဟာ2010ပြည့်နှစ်မှာသူဝန်ကြီးချုပ်ဖြစ်လာပြီးကတည်းကဆိုရင်ပြည်ထောင်ကွန်ဆာဗေးတစ်ခေါင်းဆောင်ရဲ့ပထမဆုံးအစ္စရေးခီးစဉ်ဖြစ်ပါတယ်နူနီရှားနိုင်ငံမှာတပ်ပြင်းတွေကိုမီးရှို့ပြီးဆိုးရွားတဲ့မိဂိုးအမှုအမွှားတွေဖြစ်စေတဲ့စိုက်ပျိုးရေးကုမ္ပဏီတွေကိုတဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးဌာနနဲ့ပူးတွဲပြီးဆက်ပြီးနှိမ်နှင်းဖြိုခွဲသွားမယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ပိုရီကပြောလိုက်ပါတယ်။မြေရှင်းတဲ့အနေနဲ့တရော်တွေကိုမီးရှို့ခဲ့တဲ့ကုမ္ပဏီ၃ခုကိုရဲတပ်ဖွဲ့ကအရေးယူခဲ့တယ်လို့ရဲချုပ်ဗိုလ်ချုပ်ကြီးစူတာမန်ကဗိုလ်ဒူးနေမှာပြောပါတယ်။လူ25ယောက်ကိုစုံစမ်းစစ်ဆေးနေတယ်လို့လည်းသူကပြောပါတယ်။ပတ်သက်သူအားလုံးကိုစုံစမ်းစစ်ဆေးအရေးယူဖို့အင်ဒိုနီးရှားရဲတပ်ဖွဲ့ကခိုင်မာတန်တိဌာန်ချထားတယ်လို့လည်းရဲချုပ်ကပြောပါတယ်ခင်ဗျာ။
2014ခုနှစ်မတ်လ13ရက်ကြာသပတေးနေ့မနက်ပိုင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါအခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးသမီးကလေးကျေးရွာနေပြည်သူတွေဘယ်နေရာမှာအခြေချနေထိုင်ကြမလဲဆိုတာကိုကြည့်ကြရအောင်ပါရန်ကုန်တိုင်းလှေကူးမြို့နယ်ကတမိကလေးကျေးရွာဧရိယာဟာတပ်ပိုင်နယ်မြေဖြစ်တယ်ဆိုပြီးရွာဖြတ်ခံခဲ့ရပြီးတဲ့အတွက်ဒီမိုကရေစီကရင်အကျိုးပြုတပ်မတော် DKBA ကပြန်လည်နေရာချထားပေးဖို့ကရင်ပြည်နယ်ဘက်ကိုခေါ်သွားဖို့ကန့်လန့်ချက်ကိုဒီမြန်မာအစိုးရဘက်ကငြိမ်းချမ်းရေးနဲ့မကိုက်ညီကြောင်းကန့်ကွက်ခဲ့တယ်လို့ DKBA တာဝန်ရှိသူတဦးကပြောပါတယ်။တပ်ပိုင်မြေဖြစ်ဖယ်ရှားခံခဲ့ရတဲ့ရွာပေါင်း900ရှိပြီးဆက်လက်ပြီးတော့လည်းတပ်ပိုင်မြေတွေပေါ်နေထိုင်သူတွေဖြစ်ကြေးရငယ်တွေကဖယ်ရှားပေးဖို့တောင်းဆိုနေဆဲဖြစ်တယ်လို့အဖြတ်ခံရတဲ့ရွာကပြည်သူတွေခိုလုံရဖုန်ကြီးကြောင်းတွေကပါဖယ်ရှားပေးဖို့လည်းထပ်မံဖိအားပေးမှုတွေရှိနေတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOE သတင်းတောက်မအေးအေးမာကပြောပြပေးပါမယ်ရှင်။
ရန်ကုန်တိုင်းလဲကူးမြို့နယ်တဲကတမိကလေးကျေးရွာကိုမြန်မာအစိုးရကစစ်တပ်ပိုင်နယ်မြေကိုကျူးကျော်တယ်ဆိုပြီးဖယ်ရှားလိုက်ပြီးတဲ့နောက်ပိုင်းဒုက္ခသည်900ကျော်ဟာဘကိုးတိုင်းအတွင်းကအောင်သိတိဘုံကြီးကျောင်းမှာခိုလုံနေကြရတာပါဒီဒုက္ခသည်တွေရဲ့နေထိုင်ရေးအလုပ်ကံရရေးအတွက်ဒီမိုကရေစီကရင်အကျိုးပြုတက်မတော်ကစီစဉ်ပေးမှာဖြစ်ကြောင်းပြောဆိုပြီးမှာတော့ DKBA ကိုအစိုးရဘက်ကကန့်ကွက်စာပေးပို့ခဲ့တယ်လို့ဆိုပါတယ် DKBA ကဗျူဟာမှုဘုံမှုစောင့်ကတော့
သူရတော့ဖိအားပေးတယ်ကျွန်တော်တို့ကန့်ကွက်စာတွေဟိုတည်းပေးတာရှိတယ်လေဟိုငင်းငင်းရင်းနဲ့မကိုက်ညီဘူးဆိုတာတော့ဟိုတည်းစာတွေပုံတွေတိုင်လာတော့ကျွန်တော်လည်းစီဒီဘူချုပ်ကြီးမရှိတဲ့ချိန်မှာကျွန်တော်ရဲ့ဒုဘူချုပ်ကိုမဆေးဘူးပါလေတိုင်ဟင်းစာတွေရောက်တယ်ကြာကျွန်တော်ငင်းငင်းရင်းနဲ့မကိုက်ညီဘူးပေါ့ဟိုအထူးကန့်ကွက်တယ်ဆိုတဲ့အဲ့ဒီပုံစံမျိုးနဲ့တိုင်ရတယ်နော်သူတို့ဆိုရအနေနဲ့ကန့်ကွက်တယ်ပေါ့လေကျွန်တော်ကလည်းဘယ်လိုပြောခေါ်တာဟိုပါမရမဟုတ်ဘူးကျွန်တော်တို့လူချင်းဟိုစာနာလို့ပါနော်တစ်ခါကတချို့ဆိုရင်တမီးလေးရွာသားတွေဒါဟိုပြည်ပနိုင်ငံသားမဟုတ်ဘူးကျွန်တော်တို့ရဲ့မြန်မာနိုင်ငံသားပဲဖြစ်တယ်လေကျွန်တော်ဆွေအမျိုးသားချင်းကြီးကိုဖြစ်တဲ့အတွက်ကြောင့်အဲ့ဒါကိုကျွန်တော်ကစာနာလို့ခေါ်တာပဲရှိတယ်လေနော
်ဖေဖော်ဝါရီလ၄ရက်နေ့ကလေးကဖယ်ရှားခံခဲ့ရတဲ့တမီးကလေးကျေးရွာပါဝင်ရွာပေါင်း900ကဒုက္ခသည်တွေဟာနီးစရာဖုံးတော်ကြီးကျောင်းတွေမှာခိုလုံနေရတယ်လို့လေးတိုင်စင်ဝါတဲလေးတွေထိုးပြီးလမ်းဘေးတွေမှာနေထိုင်နေရတယ်ဆိုပြီးအကူအညီပေးနေသူတွေကဆိုပါတယ်အခုခါမှာတော့သူတို့ခိုလုံရနေရာကနေဖယ်ရှားခိုင်းမှုတွေလည်းထပ်မံကြုံနေရတာပါပြီးခဲ့တဲ့ရက်ကပဲလက်ကျိုက်ရွာသားတွေခိုလုံရလက်ကျိုက်ကုန်းယတနာတိတ်ထိတော့ရကျောင်းကို၃ရက်အတွင်းဖယ်ရှားပေးဖို့အတွက်တောင်းဆိုထားပြီးအင်မတီရွာသားတွေကိုခိုလုံငွေပေးထားတဲ့ဘုံကြီးကျောင်းကိုတော့နေမြေကန်စစ်တပ်ကဖျက်ဆီးပစ်ခဲ့ပါတယ် DKBA ကတော့အစိုးရအနေနဲ့ကန့်ကွက်မှုတွေရှိနေပေမဲ့သူတို့ရဲ့အစီအစဉ်ကိုဆက်လုပ်မယ်လို့ဆိုပါတယ်
။လက်ခံပေါ့လက်ခံပေါ့ဘာဖြစ်လဲကျွန်တော်တို့ဒီလူတွေနဲ့ပူပေါင်းရတဲ့ဟိုလက်ရှိအစိုးရကိုကျွန်တော်တော်လန်တိုက်ခိုက်တာမဟုတ်ဘူး။နေစရာထိုင်စရာမရှိတဲ့လူတွေကိုကျွန်တော်တို့ ဟိုကိုချင်းစာပြီးတော့ဘောလေဟိုပြီးတာပဲနော်သမီးလေးရွာရဲ့လူဦးရာလူအရာနဲ့ချီတယ်လေကျိုးကလည်းဟိုဘယ်လိုပြောမလဲလူငယ်တွေရှိတယ်အနာကလူငယ်ဘောလေကျွန်တော်နိုင်ငံအတွက်သာကောင်းသမီးကောင်းတွေဖြစ်လာမယ်အဲ့ဒါတွေကိုကျွန်တော်တို့နေအိမ်နဲ့တော့အဆုံးဆုံးမခံနိုင်ဘူးလေ
မလာ၁၀ရက်နေ့တုန်းကတော့ DKB ရဲ့ထိ ंछ ုပ်ရနယ်မြေတဲကိုသမီးကလေးကျေးရွာကကျေးရွာသားတွေနဲ့ဘကိုးတိုင်းအောင်တက်တိကျောင်းကဆရာတော်နဲ့လာရောက်လေ့လာခဲ့ပြီးအလောက်ကန်ခွင့်လန်းနေတဲ့နေရတဲ့ကိစ္စတွေကိုလာရောက်ဆွေးနွေးခဲ့ပါတယ်အောင်တက်တိကျောင်းကဆရာတော်ပြောပြတာက
ဦးစင်းကတော့ဒီအမြင်တိုင်းပဲပြောပြမှာပဲလေဒါပေမဲ့လိုက်ပါမလိုက်ပါနဲ့လို့တော့ဘသူမှမောက်ခင်မပြောဘူးမဆုံးဖြတ်ပေးဘူးစခေါ်တဲ့ကလည်းအဲ့လိုပဲသူတို့မှကိုယ်ပိုင်ဆုံးဖြတ်ခွင့်ရှိတယ်ဒါပေမဲ့သူတို့လူတွေလက်ပါတယ်လေအဲ့တော့ဦးစင်းအနေနဲ့ကတော့အကျိုးကြောင်းကဒီလိုရှိတယ်အလောက်ကန်ခွင့်လန်းကတော့ဒီမှာနဲ့ကိုအစိုးရချပေးတဲ့ဟာတဲ့ကိုဆယ်စားလောက်တာတယ
် DKB ကကန်လန်းပြီးမှတော့သမီးကလေးကျေးရွာသားတွေကိုလှဲကူးမြို့နယ်ထဲကဝရောင်းကုန်းကျေးရွာဘက်မှနေရာချထားပေးမယ်ဆိုပြီးပြည်ခိုင်ပြိုးပါတီရဲ့ရန်ကုန်တိုင်းဒေသကြီးပြီးသူတော်ကိုယ်စားလှယ်ဦးလာတန်းကဆိုခဲ့တာပါဒီနေရာကိုလည်းသမီးကလေးကျေးရွာသားတွေကတွားရောက်လေ့လာတဲ့အခါမှာတော့လောက်ကန်စားတောက်ဖို့အခွင့်အလမ်းတွေမရှိတဲ့အတွက်အခက်အခဲတွေရှိတယ်လို့ဆိုပါတယ်ဒီအတွက်ကရင်ပြည်နယ်ကိုရွှေ့ပြောင်းလိုတဲ့ဒုက္ခတွေကိုတော့ DKB ကလက်ခံသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
သမီးကလေးကျေးရွာပြည်သူတွေအခြေချနေထိုင်ရေးအလားအလာတွေနဲ့ပတ်သက်လို့မအေးမှပြောပြခဲ့တာပါအခုတခါတော့လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဥပဒေသစ်နှစ်ရပ်ကိုပြောပြပေးပါဦးမယ်ရှင်အခု 2014-2015 ဗန္ဒာရင်းနှစ်မှာစတင်ကျင့်သုံးမဲ့ဝင်ငွေခွန်နဲ့ကုန်သွယ်ရေးလုပ်ငန်းခွင့်ဥပဒေသစ်နှစ်ရပ်ကိုလွှတ်တော်ကအတည်ပြုလိုက်ပါတယ်။သမရလက်မှတ်ရေးထိုးပြီးတဲ့အချိန်မှာဥပဒေတွေအဖြစ်အသက်ဝင်လာမဲ့အခွန်ဥပဒေသစ်အရအခွန်ဆောင်ရတာပိုပြီးတက်တာလာနိုင်ခြေရှိပေမဲ့လူတိုင်းအခွန်ဆောင်ကြတဲ့အထိဖြစ်လာဖို့ကတော့အခွန်စည်းကြက်သူတွေထိထိရောက်ရောက်လုတ်ကိုက်နိုင်တဲ့အခြေအနေမျိုးကိုပြုပြင်ဖို့လိုအပ်ဆဲလို့လည်းဆိုကြပါတယ်။မတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါအခုဗန္ဒာရေးနှစ်မှာစတင်ကျင့်သုံးမဲ့ဝင်ငွေကုန်နဲ့ကုန်သွယ်လုပ်ငန်းခွင့်ဥပဒေသစ်ကိုမနေ့ကပြည်ထောင်စုလွှတ်တော်မှာအတည်ပြုလိုက်ကြပါပြီဒီဝင်ငွေကုန်ဥပဒေအရဆိုရင်တော့အရင်ကတည်းကဝင်ငွေကုန်ပေးဆောင်ရတာပို့ပြီးတော့တက်တာစီမှာဖြစ်တယ်လို့အခွန်ဥပဒေချမ်းတွေကိုလွှတ်တော်မှာပင်တိုင်ဆွေးနွေးခဲ့သူပြည်သူ့လွှတ်တော်အမတ်ဒေါက်တင်နွယ်ဦးကပြောပါတယ်
ဟိုဝင်ငွေကုန်နာရောဟိုအရင်ကကျမတို့ကတိတ်လာလာတော့ပေါ့နော်လာလာဒီကိုလာလာတော့တိတ်နှစ်ပေါင်းဆိုလို့ရှိရင်အဲ့ဒီကိုဆက်နေနေလေးသားပြောလို့ရှိရင်အခွန်ဖြစ်ခဲ့တယ်။အခုကျမတို့ကတစ်ချက်ကို30ကျော်မှဖြစ်ခဲ့တယ်။အဲ့30ဖွင့်ရစားကြ။30ဖွင့်ရစားတဲ့ကိုယ်ကျော်မှအခွန်ဖြစ်ခဲ့တာမျိုးဖြစ်သွားတာပေါ့။လူတွေကတော့သက်သာတယ်လို့ခေါ်မှာပေါ့။
ဒါပေမဲ့မြန်မာနိုင်ငံမှာကနှစ်ပေါင်းများစွာအခွန်ပေးဆောင်မှုအလေးအထနဲ့ကင်းကွာခဲ့သူပြည်သူတွေလုပ်ငန်းရှင်တွေအနေနဲ့တာဝန်သီးအခွန်ပေးဆောင်လာဖို့ကတော့အစိုးရဘက်ကထိရောက်တဲ့လှုပ်ဆောင်မှုလိုတယ်လို့ဒေါက်တာနေဦးကရှုမြင်ပါတယ်။ပြည်သူတွေအခွန်ပေးလာဖို့အတွက်ပြည်သူတွေကိုပညာပေးလုပ်ငန်းလုပ်မယ်ဆိုတာထက်အမှန်တကယ်အခွန်ဆိုင်ရာလှုပ်ထုံးလုပ်နည်းကျွမ်းကျင်သူတွေကိုအစိုးရကအောက်ခွန်ဦးစီးဌာနတွေမှာအလုပ်ခန့်ဖို့ရည်ကြီးတယ်လို့လည်းဒေါက်တာနေဦးကထောက်ပြပါတယ
်။ဟုတ်ကဲ့ကဆက်ဆက်ရချင်ရမယ်။လာပေါ်လိုက်နာရဲရာဖြစ်ရမယ်ဆိုဖြစ်ပြောရတယ်ဖြစ်ပြောရရေးရမျိုးအဲ့လိုပြောတာကျတော့သူကလုံးပြီးသွားတယ်တစ်ခါမှလည်းအခုနဲ့ပတ်သက်လို့ကျောင်းကြီးကကျောင်းကြီးကဒီနေ့ပြောနေတာကျောင်းကခလေးမှနားမလဲတာကျောင်းခလေးကပြောနေဒီကောင်းမအောင်ပြီးကြတော့ကုန်းချင်နဲ့အောင်နဲ့ဒီကောင်းနဲ့ကောင်းမဆက်လို့နားမသိထားဘူးသူကတော့ခိကြလို့မဟုတ်ဘူးအဲ့ဒါအဲ့ကောင်းမဆက်လို့ဆက်ထားမှဒီဘက်ကဝင်နေဆုံးကျတော့တက်နေတက်လာနားလဲနေတယ်အဲ့တော့သူ့ကိုယ်ကလေးကနားတော့အရင်နားမလဲတော့တော့ဆိုခက်ခဲပါလေ
ပြည်내နဲ့တိုင်းဒေသကြီးတွေရဲ့အခွန်ရုံးအသီးသီးမှာဒေတာရင်းစီးပွားရေးလုပ်ငန်းတွေနဲ့လူမှုရဲ့ဝင်ငွေဆိုင်ရာမှတ်တမ်းတွေရှိထားရမှာဖြစ်ပေမဲ့မြန်မာနိုင်ငံမှာကတော့နှစ်ပေါင်းများစွာဒီလိုအချက်အလက်တွေမရှိဘဲဖြစ်နေတာကြောင့်တကယ်တမ်းအခွန်စည်းကြက်မှုဒန်းတူညီမျှမှုရှိဖို့အတွက်ကတော့အချိန်အတော်လေးယူရမှာဖြစ်တယ်လို့လည်းသူမကထောက်ပြပါတယ်။နောက်အခွန်စည်းကြက်မဲ့ဝန်ထမ်းတွေဟာတကယ်တမ်းနားလည်သူတွေဖြစ်ဖို့မဖြစ်မနေလိုအပ်တယ်လို့လည်းလွှတ်တော်အမတ်ဒေါက်တင်နေဦးကပြောပါတယ်
။အခွန်ဥပဒေလို့ဖို့ကဒီမိုးကြချေကိုခံထားရတယ်အဖြစ်လိုက်ပြီးတော့တကယ်အခွန်ကိုနားလည်ပြီးအောက်ကထရိန်းလုပ်ရမှာပေါ့မမအကောင်ဆုံးကသာသာချာစီရတဲ့ဆိုတာအောင်လေဒီစီမံကိန်းရောရည်ရဲ့အခွန်မှာထားထားတာ哦သူတို့ကဖိနေနေနေပဲလို့လားအစားရသူတို့ကရှေ့ကနားရှိပြီးသားတဲ့ experience ပဲရှိပြီးသားအဲ့တော့ဘယ်လိုဘယ်လိုလုပ်ပို့ကောင်းမယ်ဆိုဖိနေလေးဘာထရိန်းလေးသူကြီးလေးကအပြန်တော့ထားထားရမှာလေဌာနကြီးမှုပေါ့နောက်မှမျိုးနဲ့အခွန်ဦးကြီးမှာအောက်ကလေဘယ်လိုတော့ဆိုလဲကျေးဇူးတင်ပါတယ်သူတို့ဥပဒေကောင်းမှာပါ
ပြည်ထောင်စုလွှတ်တော်ကမနေ့ကအတည်ပြုလိုက်တဲ့ဝင်ငွေခွင်နဲ့ကုန်သွယ်လုပ်ငန်းခွင်ဥပဒေတွေကတော့သမရလက်မှတ်ရေးထိုးပြီးချိန်မှာဥပဒေအရအသက်ဝင်လာမှာဖြစ်ပါတယ်ရှင်
မတ်တင်ကြီးထိုက်ပြပြခဲ့တာပါရှင်မကြခင်မှာတော့မလေးရှားလေကြောင်းကပျောက်ဆုံးနေတဲ့လေယာဉ်အခြေအနေနဲ့ယူကရိန်းခရိုင်းမီးယားဒေသအရေးတွေကိုလည်းပြောပြပေးသွားဖို့ရှိပါတယ်ဒီသတင်းဆောင်မတွေမထုတ်လွှင့်ခင်မှာစနေနေ့တိုက်ရိုက်လေးလိုင်းဆွေးနွေးကမ်းကိုဖိတ်ခေါ်ပါရစေရှင်
ဒါရှိနေပြန်မြန်မာနိုင်ငံမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်တရက်ကိုမကြခင်ကဖွဲ့စည်းလိုက်ပါတယ်မြန်မာနိုင်ငံရဲ့ဒုတိယပမာဏကြီးမားလာတဲ့အဂတိလိုက်စားမှုပြဿနာကြီးကိုဒီကော်မရှင်ကတကယ်ပဲထိထိရောက်ရောက်တိုက်ဖြတ်ဟန်တာနိုင်လိမ့်မယ်လို့သောရရှင်များအယုံကြည်ရှိကြပါသလားအဂတိလိုက်စားမှုတကယ်ပပျောက်စီခြင်းရင်ဘာတွေလုပ်သင့်တယ်လို့ထင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာဘက်ရဲ့ဖုန်းနံပါတ် 232-382-5554 fax နံပါတ် 232-382-5552 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
အမေရိကန်တန်ရဲ့ဓာတ်ရိုက်လေလှိုင်းအစီအစဉ်တွေကိုစနေနဲ့အင်္ဂါအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေလှိုင်းဆွေးနွေးကမ်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-239-382-5554 လေးကိုဖြစ်စေ။အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါဦးမယ်။ပြောက်ဆုံးနေတဲ့မလေးရှားခီးတဲ့တင်လေရင်ကိုဝိုင်းဝန်းရှာဖွေနေကြတဲ့နိုင်ငံတကာကယ်ဆယ်ရေးအဖွဲ့ဝင်တွေဟာဗုဒ္ဓဟူးနေ့မှာတော့အနေနမိတ်တိုးချဲ့ရှာဖွေမှုတွေစတင်ခဲ့ကြပါတယ်။လေရင်အမှတ် MH380 ကိုနောက်ဆုံးတွေ့ခဲ့တဲ့နေရာနဲ့ပတ်သက်လို့အစောပိုင်းမှာသတင်းတွေအမျိုးမျိုးထွက်ပေါ်ခဲ့တာတွေကိုတော့မလေးရှားအာဏာပိုင်တွေကပယ်ချခဲ့တာပါ။လေရင်ရှာဖွေရေးနောက်ဆုံးအခြေအနေတွေကို VOA သတင်းတောက် Marine Brown သတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
လူပေါင်း239ယောက်လိုက်ပါသွားတဲ့မလေးရှားလေကြောင်းပိုင် Boeing 989ကိုနာနမိတ်တိုးချဲ့ရှာဖွေနေပေမဲ့စနေနေ့ကလေးကပျောက်ဆုံးနေတဲ့သူတွေကိုကယ်ဆယ်နိုင်ဖို့အတွက်လေယာဉ်ကိုရှာတွေ့ဖို့တော့စူးစမ်းပန်းစားလုပ်ဆောင်ရမယ့်အခြေအနေမျိုးဖြစ်နေတဲ့အကြောင်းမလေးရှားသံရုပ်ဖွဲ့ဆောင်ရေးဝန်ကြီး Hisham Modin Hussein ကပြောဆိုခဲ့တာပါမလေးရှားအနေနဲ့ဒီလိုမကြုံဘူးလို့တဲ့အခြေအနေမျိုးနဲ့ရင်ဆိုင်နေရပေမဲ့တက်နိုင်သမျှကျိုးပန်းရှာဖွေသွားမှာဖြစ်တဲ့အကြောင်းလဲကွာလာလမ်ပူမြို့ကဗိုလ်ဒူးနေသတင်းစာရှင်းလင်းပွဲမှာသံရုပ်ဖွဲ့ဆောင်ရေးဝန်ကြီးကပြောဆိုသွားပါတယ်
My heart reaches out to the families of the passengers and crew, and I give you my assurance that it will not reduce the tempo.
ခီးတွေနဲ့ဝန်တန်းတွေမိသားစုတွေနဲ့အတူထထူထမျှခန်းစားရပါတယ်။ပျောက်သွားတဲ့လေယာဉ်ကိုတွေ့ဖို့အစွမ်းကုန်ကြိုးပမ်းသွားမှာဖြစ်တယ်လို့အချိန်ဟုန်တွေကိုလည်းရှော့ချမှာမဟုတ်ဘူးဆိုတာကျွန်တော်အနေနဲ့အမှခံပြောကြားလိုပါတယ်။
နိုင်ငံပေါင်း12နိုင်ငံကတင်မော42ဆင်း၊လေယာဉ်ပေါင်း39ဆင်းနဲ့မိုင်ပေါင်း3000ကျော်အကျယ်အဝန်းထိတိုးချဲ့ရှာဖွေနေပေမဲ့အခုချိန်အထိကတော့ခိုင်ခိုင်မာမာတဲလွန်စားတွေမရသေးတဲ့အကြောင်းလဲမလေးရှားသံရုပ်ဖွဲ့ဆောင်ရေးဝန်ကြီးကပြောပါတယ်။အရက်ဖက်လေကြောင်းထိန်းသိမ်းရေးသမားတွေလေယာဉ်ကိုနောက်ဆုံးခြေရာခံမိတဲ့တောင်တရုတ်ပင်လယ်ပြင်နဲ့မလေးရှားကျွန်းဆွယ်တစ်လျှောက်မိုင်ပေါင်းရာချီရှိတဲ့မလက္ကာရေးလက်ကြားမှာရှာဖွေရေးလုပ်ငန်းတွေကိုအဓိကဆောင်ရွက်နေတဲ့အကြောင်းလဲပြောဆိုခဲ့တာပါ။မလေးရှားလေယာဉ် MH 380ရဲ့နောက်ဆုံးအချက်ပြချက်ကိုတော့ဗီယက်နမ်လေပိုင်နက်ကိုမဝင်မီတမိနစ်လိုမှရရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အတွက်လဲဗီယက်နမ်နဲ့မလေးရှားနိုင်ငံကြားပင်လယ်ပြင်မှာရှာဖွေမှုတွေကိုအကြီးအကျယ်လုပ်ခဲ့ကြတာပါ။လေယာဉ်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲဗီယက်နမ်နိုင်ငံကတော့ရှာဖွေရေးအစီအစဉ်တွေကိုရှော့ချမယ်လို့ဗိုလ်ဒူးနေအစိုးရကကြေညာခဲ့ပေမဲ့နောက်ပိုင်းမှာတော့ဗီယက်နမ်စစ်တပ်ကရှာဖွေရေးလုပ်ငန်းတွေကိုပုံမှန်အတိုင်းပြန်လုပ်ဆောင်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဟောင်ကောင်မှာရှိတဲ့အမေရိကန်အမှတ်9ရေတပ်ရဲ့တပ်မှုဝီလျံမတ်စ်ကတော့နယ်မြေတိုးချဲ့လိုက်တာနဲ့အမျှရှာဖွေရေးလုပ်ငန်းတွေကလည်းပိုပြီးခက်ခဲလာတဲ့အကြောင်းပြောဆိုခဲ့တာပ
ါ Time is not on our side. As every hour goes by, the search area gets bigger and bigger. From a typical standpoint, a person can survive in the water for at least 72 hours.
အချိန်ကကျွန်တော်တို့ဘက်မှာမရှိတော့ပါဘူး။နိုင်နဲ့အမျှရှားတဲ့နေမီကလည်းပူပူကျဲလာပါတယ်။ပုံမှန်ခြေနေမှာစိတ်သက်ခိုင်တဲ့လူတယောက်ကပင်လယ်ထဲမှာ3ရက်လောက်ပဲအသက်ရှင်နိုင်ပါတယ်။အစားအစာနဲ့ရေမရှိပေမဲ့လူတယောက်ဟာရှင်သန်လူစိတ်ကြောင့်ရပ်တည်နိုင်ပါတယ်။ဒါပေမဲ့လည်းအချိန်ကြာလာတာနဲ့အမျှရှင်သန်နိုင်တဲ့ခွင့်လန်းကလည်းနည်းတဲ့နည်းလာပါတယ်။ဒီလိုအခြေအနေကိုပဲအခုအချိန်မှာကျွန်တော်တို့စိုးရိမ်မိတာပါ။
ဆက်သွယ်ရေးတွေအဆင့်မြင့်နေတဲ့ခေတ်ကြီးမှာထူးထူးဆန်းဆန်းလေရင်ပြောင်းဆုံးသွားတဲ့ဖြစ်ရကြောင်းလဲလေချောင်းခီးသွားလာမှုဟာစိတ်ချရပါမလားမိကုန်းနေလဲထွက်ပေါ်လာခဲ့တာပါဒါပေမဲ့လည်းနိုင်ငံတကာရပ်ဖက်လေချောင်းအဖွဲ့ ICAO ကတော့2013ခုနှစ်ဟာလေချောင်းသွားလာမှုမှာဘေးကင်းလုံခြုံမှုအရှိဆုံးလို့ဆိုပါတယ် ICAO ရဲ့မှတ်တမ်းတွေအရဆိုရင်လဲပြီးခဲ့တဲ့နှစ်တည်းရပ်ဖက်လေချောင်းပြန့်တမ်းမှုမှာသေဆုံးသူပေါင်း183ယောက်ရှိခဲ့ပြီးဒါဆိုရင်တော့အရင်တစ်နှစ်က382ယောက်ထိသေဆုံးခဲ့တာထက်တိတိသာရောနေခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ပျောက်ဆုံးနေတဲ့မလေးရှားလေရင်ရှာဖွေနေမှုအခြေအနေကိုကိုအောင်လွင်ဦးပြောပြခဲ့တာပါအခုတစ်ခါတော့ယူကရိန်းနိုင်ငံခရိုင်းမီးယားဒေသအခြေအနေကိုလည်းပြောပြပေးပါဦးမယ်ရှင်ခရိုင်းမီးယားဒေသအစိုးရဟာယူကရိန်းနိုင်ငံကခွဲထွက်ပြီးရုရှားနိုင်ငံနဲ့ပေါင်းစည်းရေးလိုလားမှုရှိမရှိလူမှုစန္ဒခံယူပွဲကျင်းပဖို့အစီအစဉ်နေပါတယ်။ဒါပေမဲ့ခရိုင်းမီးယားကျွန်းဆွယ်တစ်ခုလုံးကိုရုရှားတပ်တွေနဲ့ရုရှားကိုလိုလားတဲ့ကာကွယ်ရေးတပ်တွေကထိန်းချုပ်ထားပါတယ်။ဒါကြောင့်ယူကရိန်းနိုင်ငံပိုင်ဒေသအဖြစ်ဆက်ပြီးတော့ရှိနေစေချင်တဲ့သူတွေကတော့ဒီလောက်ရဟာတရားမျှတမှုမရှိဘူးလို့ပြောကြပါတယ်။ခရိုင်းမီးယားဒေသမြို့တော်ဆန်ဖာပိုရိုပိုကနေပြီးတော့ VOE သတင်းတောက်အဲလစ်ဘက်အဲရော့ရဲ့သတင်းပေးပို့ချက်ကိုတော့ဥဆံမူဝေကပြောပြပေးပါမယ်ရှင်
။တနင်္ဂနွေနေ့မှာကျင်းပမယ့်ဆန္ဒခံယူပွဲမှာယူကရိန်းကျွန်းဆွယ်မှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့ရုရှားနိုင်ငံနဲ့ပူးပေါင်းရေးကိုထောက်ခံကြဖို့ဒါမှမဟုတ်ခရိုင်းမီးယားရဲ့1992ခုနှစ်အခြေခံဥပဒေကိုပြန်ပြီးတော့အသက်သွင်းပါလားဆိုတာနဲ့ကိုပိုင်အုပ်ချုပ်ခွင့်ရယူကရိန်းသမ္မတနိုင်ငံဖြစ်ရေးအတွက်ခရိုင်းမီးယားဒေသတွင်ရုရှားလိုလားသူနိုင်ငံရေးသမားတွေကြိုးပမ်းလှုပ်ဆောင်နေကြပါတယ်။ရုရှားကိုလိုလားတဲ့ဒေသရင်းပါလီမန်အဖွဲ့ဝင်တွေနဲ့ခရိုင်းမီးယားဘူကောင်စီဒုတိယသဘာပတိဖြစ်တဲ့စာဂျီရှက်ကောက်တို့ဟာရုရှားနဲ့ပေါင်းစည်းရေးအတွက်လှုံ့ဆော်နေကြပါတယ်။နော်မင်းဘူဒီမ်ရှက်စလီဝေသတင်းတစ်ပတ်ကြာကာလအတွင်းမှာကျွန်တော်တို့ပျော်ရွှင်မှုကိုရကြတော့မှာပါ။ဘာကြောင့်လဲဆိုတော့အနှစ်နှစ်အလားလားစောင့်စားနေကြရတဲ့ကျွန်တော်တို့ဆန္ဒတွေအကောင့်ထဲပေါ်နိုင်တော့မှာဖြစ်ပါတယ်ဆိုပြီးတော့ရုရှားဘာသာနဲ့ပြောသွားတာဖြစ်ပါတယ်။ဒီလိုမျိုးတခြားလှုံ့ဆော်စည်းရုံးမှုတွေပြုလုပ်နေတဲ့နေရာတွေမှာလည်းကြားနေကြရပါတယ်။ခရိုင်းမီးယားကိုရုရှားနဲ့ပြန်ပြီးတော့ပူးပေါင်းရေးအတွက်လိုလားပါတယ်။ခရိုင်းမီးယားဟာရုရှားပိုင်နေမည်တစ်ခုပါဆိုပြီးတော့ခရိုင်းမီးယားဒေသခံတို့ကရုရှားဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်။ခရိုင်းမီးယားဒေသဟာရုရှားနဲ့တမိုင်းအစင်လာရဆက်နွယ်ပတ်သက်မှုရှိနေခဲ့တာပါ။ခရိုင်းမီးယားဒေသအတွင်းမှာနေထိုင်သူတွေအများစုဟာရုရှားလူမျိုးစုနယ်ဝင်တွေဖြစ်ကြပါတယ်။ဒါပေမဲ့ရုရှားတပ်ဖွဲ့တွေရုရှားကိုလိုလားတဲ့တပ်ဖွဲ့တွေထိန်းချုပ်ထားတဲ့အချိန်မှာပြုတ်လုံမဲ့ဆန္ဒခံယူပွဲဟာတရားမျှတနိုင်ပါမလား။အဓိပ္ပာယ်တော့တိတ်မရှိလာဘူးလို့တချို့ကမြင်ကြပါတယ်။အမည်အမှတ်သားမပါတဲ့ရုရှားပိုင်းလို့အများကယုံကြည်ထားတဲ့စစ်သုံးရင်တွေခရိုင်းမီးယားကျွန်းဆွယ်အတွင်းလှုပ်ရှားကျင်တယ်လို့လှုပ်ရှားနေချိန်မှာရုရှားကတော့ခရိုင်းမီးယားအရေးရဲ့နောက်ကွယ်မှာမပါဝင်ဘူးလို့ညင်းဆိုနေပါတယ်။ရာဖတ်ချူပရော့ဖ်ဟာခရိုင်းမီးယားမှာရှိတဲ့တာတာမျိုးနွယ်စုဝင်တူဖြစ်ပါတယ
်။ Самое циничное, что вообще бывает в человеческой истории.
ရာဇဝင်မှာတန်တဲ့ဖြစ်စရာအကောင်းဆုံးကတော့သူတို့ရဲ့ကလေးတွေမိသားစုတွေအတွက်စိုးရင်ပူပန်နေတဲ့သူတွေကိုတနက်နဲ့ချိန်ပြီးဆုံးဖြတ်ခိုင်းတဲ့ဖြစ်ရပါပဲဗျာ
။ယူကရိန်းနိုင်ငံရဲ့ခေါင်းဆောင်တွေကတော့အခုပြုတ်လို့မဲ့ဆန္ဒခံယူပွဲကိုဆန့်ကျင်ကြပြီးဒါဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုစော်ကားတာဖြစ်တယ်လို့တရားဝင်အသိမှတ်မပြုကြဘို့အနောက်မဟာမိတ်နိုင်ငံတွေကိုပြောဆိုပါတယ်။ယူကရိန်းဝန်ကြီးချုပ်အာဆနေယတ်ဆန်ယုကာ
Намоє переконання, такий референдум буде визнаний, яка є невід'ємною частиною української держави.
ဒီဆန္ဒခံယူပွဲကိုစီးရီးယားတို့မြောက်ကိုရီးယားတို့ဟာအသိမှတ်ပြုကြပါတယ်။ရုရှားနိုင်ငံကိုမြစ်တာရက်ခံကျင်တာကတော့ခရိုင်းမီးယားကိုပိုင်အုပ်ချုပ်ခွင့်ရသမ္မတနိုင်ငံမှာဆန္ဒခံယူပွဲလုပ်ဖို့ကိစ္စကိုဖျက်သိမ်းဖို့တောင်းဆိုကြမှာလေ။ခရိုင်းမီးယားဒေသဟာယူကရိန်းကနေခွဲထွက်လို့မရတဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ
်။ဒါပေမဲ့လက်တလောအချိန်မှာဝန်ကြီးချုပ်ပြောတဲ့စကားဟာလက်တွေ့ဖြစ်နေတဲ့အခြေအနေနဲ့ကွဲလွဲမှုတွေရှိနေကြောင်းပါခင်ဗျာ
။ခရိုင်းမီးယားဒေသကိုရုရှားနဲ့ပေါင်းစည်းရေးလူမှုစန္ဒခံယူပွဲကျင်းပဖို့စီစဉ်နေတဲ့အခြေအနေကိုတော့ဥဆောင်မူဝေပြောပြခဲ့တာပါ။မကြာခင်ထုတ်လွှင့်မဲ့အစီအစဉ်တွေမှာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့မြမအရေးသုံးသပ်ချက်စတဲ့ကဏ္ဍတွေကိုလည်းနားဆင်နိုင်ကြပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါ